မင်္ဂလာညနေခင်းပါခင်ဗျာ American ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဩဂတ်လ30ရက်တောက်ကြနေညနေခင်းညနေ6နာရီခွဲကနေ9နာရီအထိ American အတန်းရဲ့မြန်မာဘာသာအစီအစဉ်လေးကို line လို့မီတာ19.25ရုပ်ကနေထုတ်လွှင့်ပေးနေပါခင်ဗျာကျွန်တော်ကတော့ညနေမှဒီညနေအတွက်အစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲတရုံးလေးကိုကိုဝင်းမင်းနဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါFlorida ကို Dorian Hurricane မုန်တိုင်းဝင်တိုက်မယ်အရေးအာရုံစိုက်ဖို့ဆိုပြီး Donald Trump ပိုလန်ခီးစဉ်ကိုမသွားတော့ပါဘူး Dorian Hurricane မုန်တိုင်းကတော့ဒီနှစ်နောက်ပိုင်းမှာ Hurricane မုန်တိုင်းကြီးအဆင့်ကိုပြောင်းလဲသွားမယ်လို့ American Hurricane မုန်တိုင်းဌာနကသတိပေးထားပါတယ်။ Hong Kong ကဒီမိုကရေစီရလှူရှားသူထင်ရှားတဲ့ခေါင်းဆောင်၃ဦးကိုရဲတပ်ဖွဲ့ကဖမ်းထားပါတယ်။ဒီသတင်းလူနဲ့တူတခြားစိတ်ဝင်စားဖို့ထိတန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါသတင်းတွေပြီးနောက်ဆင်းရမယ့်ထဲမှာတော့ရှမ်းပြည်နယ်မြောက်ပိုင်းမှာမနေ့ကနဲ့ဒီနေ့မှာကားတချို့မီးရှို့ဖျက်ဆီးခံရတာနဲ့ပတ်သက်ပြီး
ဘာရှမ်းရောက်မှာလဲကျွန်တော်ဒီရေမှုစီးကြီးကတောင်ပဲလူသားတစ်ဆောင်းလောက်မှာသူတို့စက်တာတစ်ကြီးရဲ့ဖိုက်ချက်တစ်ကြီးရဲ့အလုံးကားတဲ့ပုံကတော့တစ်ကြီးရဲ့ဆန်ကျဲတစ်ကြီးရဲ့ကိုဒီနေ့မနက်6နာရီခွဲလောက်က
ကျွန်တော်သတင်းမှန်ပြန်ကြားရေးအဖွဲ့ကပြောခွင့်ရဘုံမှုကျုပ်ဇော်မင်းထွန်ပြောသွားတာဖြစ်ပါတယ်ဒီအကြောင်းပြေဆုံးကိုမချခင်မှာနားဆင်ရမှာပါဒါပြင်ရခိုင်ပြည်နယ်မြောက်ပိုင်းမှာကာတုံစင်မီးရှို့ဖျက်ဆီးခံခဲ့ရတဲ့အကြောင်းပါဝင်အမေရိကန်မာလူ3သိန်းလောက်လဲယာယီကာကွယ်ပေးအဆင့်နဲ့နေထိုင်နေတဲ့အကြောင်းဆရာတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်ဒီအကြောင်းနဲ့တင်ဆက်ခင်မှာအခုတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမလို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ဒုတိယကမ္ဘာစစ်စတင်ခဲ့တဲ့နှစ်80ပြည့်အထိမ်းအမှတ်ဖြင့်ပိုလန်နိုင်ငံမှာကျင်းပမယ့်အခမ်းအနားတွေကိုတောတက်မဲ့အစီအစဉ်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပယ်ဖျက်လိုက်ပါတယ်။ Caribbean ဒေသကနေ Florida ပြည်နယ်ဘက်ကဦးတည်လာနေတဲ့ Dorian Hurricane မုန်တိုင်းအရေးအာရုံစိုက်ဖို့ဆိုပြီး Warsaw မြို့တော်မှာကျင်းပမယ့်အခမ်းအနားတွေကိုသူအစားဒုသမ္မတ Mike Pence ကိုလွှတ်မယ်လို့သမ္မတထရမ့်ကပြောပါတယ်။မုန်တိုင်းဟာတိတ်ကိုကြီးမားမဲ့ပုံရှိတယ်လို့သူအနေနဲ့တိုင်းပြည်မှာရှိနေဖို့တိတ်ကိုရည်ကြည့်တယ်လို့လည်းဆိုပါတယ်။ American Virgin ကျွန်းစုတွေကိုလွန်ခဲ့တဲ့နှစ်ရက်ကဝင်တိုက်ခဲ့တဲ့ Dorian မုန်တိုင်းဟာFlorida အရှိတ်ဘက်ကန်ယူတန်ဘက်ကိုပြင်းအားအဆင့်၄နဲ့တင်းလာနေညမှာဝင်တိုက်မယ်လို့ခန့်မှန်းထားပါတယ်။အဲဒီရက်ဟာသမ္မတထရမ့်ပိုလန်ကနေပြန်လာဖို့ငကိုကစီစဉ်ထားတဲ့ရက်ပါ။ဟာရီကိန်းမုန်တိုင်းလမ်းကြောင်းပေါ်ကလူထုဘေးကင်းလုံခြုံရေးဟာသူ့ရဲ့အမြင့်မားဆုံးဦးစားပေးကိစ္စဖြစ်ပြီးတိတ်မကြခင်ကာလမှာပိုလန်ကိုလာဖို့အစီအစဉ်ပြန်လုပ်ပါမယ်လို့ပိုလန်သမ္မတအန်ဒရီဒူဒါကိုဖုန်းဆက်ပြီးပြောခဲ့တဲ့အကြောင်းသမ္မတထရမ့်ကပြောပါတယ်။ထရမ့်ရဲ့ပိုလန်ခီးစဉ်တာဖြစ်ခဲ့မယ်ဆိုရင်အမေရိကန်နဲ့ပိုလန်ကြားစီရေးပူပေါင်းဆောင်ရွက်မှုဘိုးဘီတိုးမြင့်လာတာကိုအထူးပေါ်လွင်ထင်ရှားစေမှာဖြစ်ပါတယ်။
Hurricane မုန်တိုင်း Dorian ဟာဒီနေ့နောက်ပိုင်းမှာအလွန်ကြီးမားတဲ့မုန်တိုင်းကြီးဖြစ်အားကောင်းလာနိုင်တယ်လို့ American မြို့သား Hurricane Center ကဒီနေ့ထုတ်ပြန်လိုက်ပါတယ်။ Dorian Hurricane မုန်တိုင်းဟာ Bahamas နိုင်ငံအနောက်မြောက်ပိုင်းကိုဖြတ်နေပြီး Florida ကျွန်းဆွယ်ကိုဒီစနေတနင်္ဂနွေထဲချိတ်ကပ်လာချိန်မှာလည်းအလွန်အလွန်အနေနဲ့ပြင်းထန်တဲ့အဆင့်မှာဆက်ရှိဖို့များတယ်လို့ဒီ Hurricane Center ကထုတ်ပြန်လိုက်ပါတယ်။ Bahamas အစိုးရအနေနဲ့ဒီ Hurricane စောင့်ကြည့်ရေးအတွက်ထုတ်ပြန်ထားတယ်လို့ Florida ပြည်နယ်အုပ်ချုပ်ရေးမှူး Ron DeSantis ကလည်းပြည်နယ်တစ်ခုလုံးမှာအရေးပေါ်အခြေအနေကြေညာထားပြီးဖြစ်ပါတယ်။ Dorian ဟာ Hurricane မုန်တိုင်းမိုးရွာသွန်းမှုကြောင့်အသက်အန္တရာယ်ကြီးတဲ့ရုတ်တရက်အရေလွှမ်းမှုတွေဖြစ်လာနိုင်တယ်လို့ဒီ Hurricane Center ကပဲသတိပေးနေပါတယ်။လက်ရှိမှာဒီ Hurricane မုန်တိုင်းဟာအမြင့်ဆုံးလေတိုက်နှုန်းတစ်နာရီ102မိုင်ကျော်နှုန်းနဲ့ရွေ့ရှားနေပြီးတနင်္လာနေ့စောစောမှာ Florida ပြည်နယ်အရှေ့တောင်ဘက်ကိုပြင်းအားဆင့်လေမုန်တိုင်းကြီးဖြစ်လေတိုက်နှုန်းတစ်နာရီကိုအနည်းဆုံးမိုင်ပေါင်း130နီးပါးနဲ့ဝင်တိုက်သွားနိုင်တယ်လို့ခန့်မှန်းထားပါတယ်။ဒီပြင်းအားဆင့်လေဟာရီကိန်းမုန်တိုင်းအနေနဲ့အကြီးအကျယ်ဖြတ်စည်းမှုတွေဖြစ်စေနိုင်ပြီးအိမ်တွေဈေးဆိုင်တွေကိုဖြတ်စည်းဖြစ်ကလမ်းတွေပြတ်ထွက်ပြီးသစ်ပင်တွေပြိုလဲမိတွေပြတ်သွားနိုင်တယ်လို့ကြွမ်းကျင်သူတွေကဆိုပါတယ်။သမ္မတဒေါ်နယ်ထရမ့်အနေနဲ့လည်းပိုလန်ခီးစဉ်ကိုဖြတ်သိမ်းလိုက်ပြီးအခုလိုချိန်မှာနိုင်ငံထဲမှာရှိနေပြီးပြည်ထောင်စုအစိုးရရဲ့ရင်းမြစ်တွေအားလုံးကိုဒီဝင်လာမဲ့မုန်တိုင်းအတွက်ဦးစားပေးသွားမယ်လို့ဆိုပါတယ်။ဖလော်ရီဒါရဲ့အတလန်တစ်ကမ်းခြေမှာနေထိုင်သူတွေအနေနဲ့ဖြစ်လာနိုင်တဲ့ရွှေ့ပြောင်းမှုတွေအတွက်သိပ္ပံထားဖို့ကြေညာထားတာမျိုးကားတက်စီစားတော့အရေးပေါ်ပစ္စည်းတွေအရေးပေါ်ဖြည့်ဆည်းနေကြပါတယ်ခင
်ဗျ။အာကာသမှာအမေရိကန်စစ်ဖက်ရဲ့အစိုးဆုံးစူးမှုမှုကိုကာကွယ်ဖို့ဆိုပြီးအမေရိကန်အာကာသကုလသမဂ္ဂစစ်ဌာနချုပ်ကိုဂျာတာဘီနီကစတင်ဖွင့်လှစ်လိုက်ပါတယ်။သမ္မတအိမ်ပြည်တော်နှင်းစီဥယျာဉ်မှာလုပ်တဲ့စစ်ဌာနချုပ်တွေစတင်ထူထောင်တဲ့အခမ်းအနားမှာသမ္မတဒေါ်နယ်ထရမ့်ကဒီကနေ့ဟာအမေရိကန်နိုင်ငံတော်လူညိုရေးနဲ့ကာကွယ်ရေးမှာအာကာသရဲ့အထူးအရေးပါမှုကိုအတိအမှတ်ပြုလိုက်တဲ့သမိုင်းဝင်ညစ်တင်းဖြစ်တယ်လို့ပြောသွားပါတယ်။ဒီစစ်ဌာနချုပ်တဲ့ဟာအာကာသမှာအမေရိကန်အကျိုးစီးပွားတွေကိုအကောက်ွယ်ပေးတဲ့နေရာမှာတိုးတက်လာမယ်လို့စစ်ဖက်ကမျှော်လင့်ထားတာပါ။ရုရှားနဲ့တရုတ်တို့ကအပြင်းထန်ပိုးပြီးလှုပ်ဆောင်လာနေတာနဲ့အမျှအမေရိကန်အာကာသကာကွယ်ရေးကိုပြန်လည်ဖွဲ့စည်းဖို့နဲ့ဤပညာပိုင်းတိုးတက်လာစေဖို့ရည်ရွယ်ပြီးဒီအာကာသကုလမှုစစ်ဌာနချုပ်တွေကိုဖွင့်လှစ်တာပါ။ကျွန်တော်တို့ရဲ့ပြိုင်ဘက်တွေဟာကမ္ဘာ့လမ်းကြောင်းမှာဤပညာသစ်တွေနဲ့လက်နက်တပ်ဆင်တွေကြောင့်မြေပြင်စစ်ဆင်ရေးတွေအတွက်ရော နိုင်ငံတွင်းကျွန်တော်တို့ရဲ့နေထိုင်မှုဘဝအတွက်ပါအထူးအရေးပါတဲ့အမေရိကန်ဂျိုးလူတွေကိုပြစ်မှတ်ထားလာနေကြပါတယ်လို့သမ္မတ Trump ကပြောပါတယ်။အာဂါဒါထဲမှာကာဝေးစွမ်းရည်တိုးမြင့်မှုလိုတယ်ဆိုတာအမေရိကန်ကာဝေးဝန်ကြီးအဆက်ဆက်ကအထူးထောက်ပြပြောဆိုလာတာကြားပါပြီ။အမေရိကန်စစ်ဖက်ဟာအာဂါဒါထဲမှာကြိမ်ပက်တရုတ်ရုရှားတို့တဲ့တောင်းအောင်လုပ်ဖို့တိတ်နှေးကွေးလွန်းနေလို့ဒီနှစ်အစောပိုင်းမှာပဲအဲဒီအချိန်ကယာယီကာဝေးဝန်ကြီး Pat Shanahan ကတတိပေးခဲ့ပါသေးတယ်။
အမေရိကန်နိုင်ငံအနေနဲ့ဗင်နီဇွဲလားနိုင်ငံပြောင်းလဲအတွက်အသင့်ရှိနေပြီလို့ဗင်နီဇွဲလားနိုင်ငံဆိုင်ရာအမေရိကန်2ကိုယ်စားလှယ်ကပြောလိုက်ပါတယ်။အမေရိကန်2ကိုယ်စားလှယ်အီလီယိုအဗရမ်စ်ကဆက်ပြီးလွတ်လပ်တဲ့ရွေးကောက်ပွဲတွေနဲ့ဒီမိုကရေစီတင်ကူးပြောင်းရေးအတွက်ရှေ့ဆက်နိုင်ဖို့လက်ရှိတင်းခံနေတဲ့သမ္မတနီကိုလတ်စ်မာဒူရိုအာနာကနေဆင်ပေးဖို့ကတိုင်းပြည်အတွက်အခရာကျနေတယ်လို့ဆိုလိုက်ပါတယ်။အထူးကိုယ်စားလှယ်အဗရမ်စ်ကပဲမာဒူရိုသမ္မတရာထူးကနေဆင်ပေးဖို့ပြောနေရတာကအဖြစ်ပေးခြင်းလို့ဒါမှမဟုတ်လက်စားချေခြင်းလို့တော့မဟုတ်ဘူးလို့ဆိုပါတယ်အထူးကိုယ်စားလှယ်အဗရမ်စ်ကထပ်ပြီးမာဒူရိုအနေနဲ့အာနာကနေအေးအေးဆေးဆေးဆင်ပေးဖို့ညှိနှိုင်းလို့စိတ်လုံးဝမပြသေးဘူးလို့ဆိုပါတယ်တကယ်တော့မာဒူရိုအနေနဲ့2018ခုနှစ်မှာပြန်ရွေးကောက်ခံခဲ့ရတာကိုအနောက်နိုင်ငံအတော်များများကတရားဝင်မှုမရှိဘူးလို့သတ်မှတ်ထားကြပါတယ်အမေရိကန်နဲ့ခြားနိုင်ငံပေါင်း90အနေနဲ့အတက်ခံခေါင်းဆောင်ဖွန်ဂိုင်ဒိုကိုဗင်နီဇွဲလားရဲ့ယာယီကြားဖြတ်သမ္မတအဖြစ်အတိအမှတ်ပြုထားပါတယ်ခင်ဗျာ
ဒီ American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေ9နာရီထိ9.79 kHz 1063ည9.19 kHz 15565နဲ့9.25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီကနေ့တောက်ကြညနေဘက်တရုံတွေကိုဒါရိုက်ဆက်လက်ပြပြနေပါတယ်။ဟောင်ကောင်မှာစနေနေ့ကျရင်ဆန္ဒပြပွဲကြီးလို့ဖို့အစီအစဉ်ထားချိန်မှာပဲထင်ရှားတဲ့ဒီမိုကရေစီရဲ့လှုပ်ရှားသူ၃ဦးကိုဟောင်ကောင်ရဲတပ်ဖွဲ့ကဖမ်းလိုက်ပါတယ်။ဆန္ဒပြပွဲကတော့ခွင့်ပြုချက်မရတဲ့အတွက်အစီအစဉ်သူတွေကပယ်ဖြတ်ထားပြီးသားပါ။ဒီမိုဆစ်စတိုနိုင်ငံရေးပါတီတည်ထောင်သူဂျော့ရှော1ကိုဇွန်လ20ရက်နေ့ကခွင့်ပြုချက်မရဘဲဆန္ဒပြပွဲတစ်ခုကိုစီစဉ်ခဲ့တယ်ဆိုတဲ့တန်တရားနဲ့ဒီကနေ့ဖမ်းလိုက်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ဒီမိုဆစ်စတိုပါတီဝင်တော်သူဖြစ်တဲ့ Agnes Chow ကိုတော့ရိုးရိုးသေးသေးဖြစ်ခဲ့တဲ့စူဝေးမှုတစ်ခုကိုစီစဉ်နေခွင့်ပြုချက်မဲ့စူဝေးမှုတစ်ခုမှာတိလိရဲ့နဲ့ပါဝင်တယ်ဆိုတဲ့တန်တရားနဲ့ဖန်တာပါလေ2024ခုနှစ်ကဟောင်ကောင်တမြို့လုံး89ရက်ကြာရဆိုင်သွားခဲ့တဲ့ထီးလှူရှာမှုလို့တည်ထားကြတဲ့ဒီမိုကရေစီအပြည့်အဝရရှိရေးတောင်းဆိုတဲ့ဆန္ဒပြပွဲတွေအတွင်းဂျော့ရှော1ဟာထင်ရှားတဲ့ခေါင်းဆောင်သူဖြစ်ပါတယ်သူဟာတရားရုံးကိုမထီမဲ့မြင်လို့မှုနဲ့တရင်ငါးပတ်ကြာထောင်ချခဲ့ပြီးပြီးခဲ့တဲ့ဇွန်လကမှပြန်လွတ်လာတာပါဟောင်ကောင်လွတ်လပ်ရေးလှူလာတဲ့ National Party ကိုတည်ထောင်သူသူဖြစ်တဲ့ Andy Chan ကိုတော့အဓိကရုံးတွေမှာပါဝင်ခဲ့တယ်စူရလ73ရင်းကဆန္ဒပြပွဲတစ်ခုအတွင်းရဲတပ်ဖွဲ့ဝင်တွေကိုတိုက်ခိုက်ခဲ့တယ်ဆိုတဲ့တန်တရားနဲ့ဂျာတာဘီနေကဖမ်းဆီးထားပါတယ်။အများအားဖြင့်ငင်းချမ်းနဲ့ဆန္ဒပြပွဲတွေဆက်ဖြစ်ခဲ့တဲ့ဇွန်လကလေးကဆိုရင်ရဲတပ်ဖွဲ့ကဖမ်းထားတဲ့ဆန္ဒပြသူ900လောက်ရှိပါပြီ
။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ရဲ့အာဏာပိုကြီးသွားအောင်တိုက်ချီကြီးခဲ့ဖြစ်ဖွဲ့စည်းအုပ်ချုပ်ပုံမှာပြောင်းလဲကြကိုလွှတ်တော်ဘက်ကအတည်ပြုပေးလိုက်ပြီလို့အစိုးရသတင်းဌာနကကြေညာလိုက်ပါတယ်။တကယ်တော့ဇူလိုင်လတော့ကမြောက်ကိုရီးယားအခြေခံဖွဲ့စည်းပုံအုပ်ချုပ်ပုံတစ်ထဲမှာကင်ဂျွန်အန်ကိုနိုင်ငံအကြီးအကဲနဲ့ကာကွယ်ရေးဦးစီးချုပ်ဖြစ်တရားဝင်သတ်မှတ်ပေးခဲ့ပြီးမှအခုလိုလွှတ်တော်ဘက်ကထပ်အတည်ပြုပေးလိုက်တာဖြစ်ပါတယ်။ကင်ဂျွန်အန်ကိုဥပဒေအရရင်ပေးခဲ့တဲ့နိုင်ငံကိုစားပြုခေါင်းဆောင်နေရာမှာနိုင်ငံရဲ့အရေးအရာအားလုံးအတွက်တူတည်သောအကြီးအကဲဖြစ်တယ်လို့ဆိုတဲ့အာဏာကိုတိုးပေးလိုက်တာဖြစ်တယ်လို့လွှတ်တော်ဥက္ကဋ္ဌကိုကိုကာဘီအစိုးရပိုင်း KCN သတင်းဌာနကမနေ့ကကြေညာခဲ့တာပါ။အခုလိုဖွဲ့စည်းပုံတင်မှာအာနာတိုးပိလိုက်တာကအမေရိကန်ရဲ့ရင်ကျိုင်းသဘောတူညီချက်ရအောင်ပြင်ဆင်ရေးအတွက်ရည်ရွယ်တာဖြစ်နိုင်တယ်လို့သုံးသပ်သူတွေကဆိုပါတယ်။မြောက်ကိုရီးယားအနေနဲ့ဆက်ဆက်ရေးတွေပုံမှန်ပြန်ဖြစ်ဖို့နဲ့1950-53ကိုရီးယားစစ်ပွဲကတည်းကစစ်ပွဲတွင်ဆက်ရှိနေတဲ့အခြေအနေကိုအဆုံးသတ်နိုင်ဖို့အမေရိကန်ရဲ့ရင်ကျိုင်းသဘောတူညီချက်ရရေးကာလကြာရှည်တောင်းဆိုလာခဲ့ပါတယ်။တကယ်တော့ဒီကိုရီးယားစစ်ပွဲကိုအပြစ်ရရေးစာချုပ်နဲ့သာရဆိုင်ထားခဲ့ပြီးရင်ကျိုင်းစာချုပ်စစ်ချုပ်ဆိုနိုင်ခြင်းမရှိသေးပါဘူးခင်ဗျာ။
ဆက်သွယ်ရေးဂျူရူတလုံးကိုကဘာပတ်အာကာသလမ်းကြောင်းနဲ့တည်ဆောင်သွားမဲ့ event တုံးရင်စဉ်ဟာဂျာတာဘီနေကဒုံပြစ်စင်ပေါ်မှာပဲပေါက်ကွဲသွားပါတယ်။ Imam Khomeini အာကာသစကန်ဒုံပြစ်စင်မှာမိဂိုးလုံးတွေထွက်နေတာနဲ့မီးလောင်သွားတဲ့ဒုံရင်ရဲ့အပိုင်းစရီလို့ကျွမ်းကျင်သူတွေကပြောတဲ့မြင်ကွင်းတွေကိုအမေရိကန်ဂျူရူကရယူထားတဲ့ရုပ်ပုံတွေမှာတွေ့ကြရပါတယ်။ဒုံရင်လွတ်တင်မှုမအောင်မြင်တာဟာနည်းပညာပိုင်းဆိုင်ရာချုပ်ဝင်းချက်ကြောင့်ဖြစ်တယ်လို့ event တောင်းဝန်ရှိသူတူက Reuters သတင်းဌာနကိုပြောပေးမိအသေးစိတ်ကိုတော့မပြောပါဘူး။အီရန်မှာဒီဒီချိန်ဒုံးရင်ပျက်စီးတာဟာဒီနှစ်အတွင်း3ချိန်မြောက်ဖြစ်ပါတယ
်။ကုလသမဂ္ဂတွင်မှုချုပ်ကရာသီဥတုပြောင်းလဲမှုရဲ့တက်ရောက်မှုကိုနေရာတိုင်းမှာတွေ့နေရတာကြောင့်အဲ့ဒီဒဏ်ကနေလွတ်ကင်းတဲ့အတိုင်းပြည်ဒါမှမဟုတ်စီးပွားရေးလုပ်ငန်းမျိုးတစ်ခုမှရှိမှာမဟုတ်ဘူးလို့ဒီနေ့ပြောလိုက်ပါတယ်။ဂျပန်နိုင်ငံမှာကျင်းပတဲ့အာဖရိကတိုက်နိုင်ငံများဖွံ့ဖြိုးတိုးတက်မှုဆိုင်ရာ9ချိန်မြောက်ဒိုချူအပြည်ပြည်ဆိုင်ရာညီလာခံ TIDAC ကိုတက်လာတဲ့တွင်မှုချုပ်အန်တိုနီယိုဂူတာရက်စ်ကအ အခြားအာဖရိကတိုက်နိုင်ငံခေါင်းဆောင်တွေနဲ့အတူရှိနေချိန်မှာအခုလိုပြောဆိုလိုက်တာပါ။ကမ္ဘာဥတုရာသီကြောင်းလဲမှုဟာသိုးဝါပြင်းထန်လာတဲ့နှုံးနဲ့အရှိန်မြင့်လာဖို့ပဲရှိတယ်လို့လည်းသူကဆက်ပြောခဲ့ပါတယ်။ဒီလာကန်ချင်းပနေတဲ့ဂျပန်နိုင်ငံမှာဖြစ်ရတဲ့ရပ်ပိုင်းကပဲရည်ကြီးရည်ဆိုင်မှုကြောင့်လူတသန်းနီးပါးဘေးလွယာပြောင်းရွှေ့ပေးခဲ့ရတဲ့ဖြစ်ရတဲ့ကမ္ဘာအပူချိန်မြင့်တက်လာတာကြောင့်ဘရာဇီးနိုင်ငံကအမေဆုံးအမဲစိမ့်တတော်ကြီးဆက်ပြီးမိလောင်နေတဲ့ကိစ္စတွေကိုလည်းအထွေမှုချုပ်ဂူတရက်စ်ကဥပမာပေးပြောဆိုသွားခဲ့ပါတယ်။ဒါအပြင်ကမ္ဘာဥတုရာသီပြောင်းလဲမှုဖြစ်စေတဲ့လောက်ရမျိုးတွေကိုအာဖရိကတိုင်းနိုင်ငံတွေအနေချင်းသာလုပ်ခဲ့ပေမဲ့လည်းဥတုရာသီပြောင်းလဲမှုကြောင့်ဖြစ်ပေါ်လာတဲ့ဆိုးဝါးပြင်းထန်လာတဲ့ဒဏ်တွေကိုတော့ရှည်တန်းကနေဒီနိုင်ငံတွေရင်ဆိုင်နေရတယ်လို့လည်းအထွေမှုချုပ်ဂူတရက်စ်ကထည့်သွင်းပြောသွားခဲ့ပါတယ်ခင်ဗျ။
ဥရောပသမဂ္ဂ EU ကနေပြည်ထောင်ငံနှုတ်ကတော်မဲ့အချိန်မှာပဲပြည်ထောင်လွှတ်တော်ကိုယာယီကျင်းလာလိုက်တဲ့အရေးပါတဲ့လုပ်ရက်နဲ့ပတ်သက်ပြီးပြည်ထောင်ငံကြားရေးဝန်ကြီး Dominic Raab ကဒီကနေ့တော့အရေးမပါတယ်လို့ဖော်ပြောသွားပါတယ်။လွှတ်တော်လုပ်ငန်းတွေကိုအခုလိုဆန်းကန်လိုက်တာကြောင့်ပြည်ထောင်လွှတ်တော်မှာအတော့ကိုအငင်းပွားစရာဖြစ်လာတာပါ။ဖင်လန်နိုင်ငံ Helsinki မြို့တော်မှာကျင်းပတဲ့ EU နိုင်ငံကြားရေးဝန်ကြီးတွေရဲ့လူသဘောအစည်းအဝေးကိုတက်ရောက်လာတဲ့ဝန်ကြီး Raab ကတော့လွှတ်တော်လုပ်ငန်းတွေကိုဆိုင်းငံ့ထားတာဟာဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်ကိုဖောက်ပြတဲ့လုပ်ရက်ဖြစ်တဲ့ဆိုပြီးပြောဆိုတာကအထူးပဲမရှိဘူးလို့ပြောပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့တော်ကစင်ကြဘုံရပ်ကွက်လေးတစ်ခုမှာခွေးလေးတစ်ကောင်ကိုကြောပိုးပြီးတန်ရှင်းရေးလုပ်နေတဲ့စီပင်သားရအလုတ္တမမင်းကလေးတစ်ယောက်တပ်ပုံကိုဒီအပိုင်းတွေတွင်အင်တာနက်မှာလူတွေသိကြိုက်နေကြပါတယ်။ TT Rod လို့ခေါ်တဲ့တန်ရှင်းရေးအလုတ္တမမင်းကလေးကဘန်ကောက်မြို့စင်ကြဘုံလမ်းဘေးမှာအမှိုက်ရှင်းတဲ့ချိန်သူ့ခွေးလေးကိုနေ့စဉ်ကြောပိုးခေါ်လာလေးရှိပါတယ်။မာဇာဒါလို့နာမည်ပေးထားတဲ့ရှီစုမျိုးဆက်တစ်နှစ်သားခွေးလေးကလည်းသူ့သခင်မအလုပ်လုပ်နေတဲ့အချိန်ဒီလျှောက်လုံးသူ့သခင်မရဲ့ကြောပိုးအိမ်ထဲမှာငြိမ်းငြိမ်းလေးနေပြီးလိုက်လာလေးရှိပါတယ်။လေချင်း22ပေါင်ရှိတဲ့ခွေးလေးကိုနေ့စဉ်ကြောပိုးပြီးလှုပ်လှူရတာသူ့အတွက်ပြဿနာမရှိတဲ့အကြောင်းနဲ့ဒီခွေးလေးကိုသူ့ချစ်သူကပေးထားတာဖြစ်ပြီးအလုပ်ကိုနေ့စဉ်ခေါ်သွားမယ်လို့ကတိပေးထားတဲ့အကြောင်းတီတီရက်ကပြောပါတယ်။ထိုင်းနိုင်ငံကကုမ္ပဏီတချို့မှာဝန်ထမ်းတချို့လုပ်ငန်းခွင်နဲ့ခွေးခေါ်လာတဲ့အလေထားပြီးခဲ့တဲ့နှစ်ပိုင်းကစပြီးတော့ရေးပန်းစလာတာပါ။ပုံမှန်လုပ်ချိန်မှုတဲ့ဝန်ထမ်းတွေကိုသူတို့မွေးထားတဲ့ခွေးတွေလုပ်ငန်းခွင်နဲ့ခေါ်လာဖို့ကုမ္ပဏီကခွင့်ပြုထားပြီးဒါဟာလူသမားတွေစိတ်ဖြစ်စီမှုရောပေါအောင်ထောက်ကူဖြစ်စေတယ်လို့လက်ခံထားကြပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းတွေကိုခုကြော်ကြော်သိနေတဲ့ကိုဝင်းမင်းတို့ကြီးညာပေးကြတာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျွန်တော်တို့ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းနားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။ရင်းဆုံးတော့တိုက်ပွဲဖြစ်နေတဲ့ချင်းပြည်နယ်မြောက်ပိုင်းကတုံ့ပြန်ရေးအခြေအနေနဲ့ဆိုင်တဲ့သတင်းကိုပြပြကြပါမယ်။ကျမ်းမီလေးမြောက်ပိုင်းလားရှိုးနဲ့တိမ့်တီချပြည်တော်စုလမ်းမကြီးပေါ်မှာခီးတဲ့င်ကားနဲ့အင်စည်းကားတွေနေရာသတိုက်ဆိုးသလိုမိရှုဖြစ်စီခံခဲ့ရပါတယ်။အဲ့ဒီဒေသအနီးအနားမှာမြန်မာစစ်တပ်နဲ့မြောက်ပိုင်းမဟာမိတ်တိုင်းသာလက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲတွေရှိနေတာမို့ဒေသတွင်းသွားရေးလာရေးအတွက်ပါစိုးရိမ်နေကြပါတယ်။ဒီကြောင့်ပြည်သူကတော့ VOA သတင်းတော်ကုကောင်းဆန်ဟင်းကစုံစမ်းမေးမြန်းထားပါတယ်ခင်ဗျာ။
ဒီကနေ့မနက်ပိုင်းကရှမ်းပြည်နယ်မြောက်ပိုင်းလာရှုံနယ်တိုင်းဒီအကြားပြည်အောင်စုလမ်းမကြီးပေါ်မှာခီးတဲ့တင်ကအပါအဝင်ကားသုံးစီးနဲ့ဆိုင်ငယ်တစ်စီးမိရှုခံခဲ့ရတယ်လို့တမတော်တရင်းမဲ့တန်ကြရဲ့အဖွဲ့အတွင်ရင်မှုဗမှုချုပ်စုံမင်းထုံးကပြောပါတယ်တစ်ဖက်တရင်သားနဲ့တကိုင်းဒီဘက်ကလုပ်ရဖြစ်တယ်လို့မြန်မာစစ်တပ်ဘက်ကတော့ဆွဆွထားပါတယ
်ဒီမှာရှမ်းမြောက်မှာလည်းကျွန်တော်တို့ဒီရေမှုစစ်ကြီးကြီးဟာတောင်ဘက်မြောက်တောင်လောက်မှာကျွန်တော်တို့အစ်စက်ကားတစ်စီးရဲ့ဟိုက်ကျက်တစ်စီးရဲ့ခလုံးကားတပုံကတော့တစ်စီးရဲ့ဆိုင်ကျက်တစ်စီးရဲ့ကိုဒီနေ့မနက်6နာရီခွဲလောက်ကပြီးရှုံသွားတာရှိတယ်အဲ့ဒါလည်းကျွန်တော်တင်ထုတ်ပြန်ပ
ါမနေ့ကလည်းကုတ်ခိုင်နှက်ဘက်ကလမ်းမိုက်မှာကိုယ်နေကားတစ်စီးမိရှုပ်ဖြစ်ခင်ခဲ့ရပါသေးတယ်နေရစတိုင်ပြောင်စုလက်မပေါ်မှာမိရှုဖြစ်ခဲ့ရတာတွေနဲ့ပတ်သက်လို့ TNL ပြောရေးစကွင်းရှိသူဗိုလ်မှူးမအဲကျော်ကတော့ဒီကနေ့မိရှုတာဟာဘယ်လက်နက်ကိုင်အဖွဲ့အစည်းကလဲဆိုတာကတော့မသိရသေးပေမဲ့မနေ့ကတော့တိုက်ပွဲဖြစ်ပွားရင်ကုန်တင်ကားကိုလက်လက်ကြီးချသွားတာဖြစ်တယ်လို့အခုလို့ပြောပါရယ
်မနေ့ကတော့ဒီတိုက်ပွဲဖြစ်တယ်ဒီကျေရှုပင်နာလာမှာတိုက်ပွဲဖြစ်တော့ဒီအတန်းနဲ့ဒီတိုင်းနာမှာတိုက်ပွဲဖြစ်တော့လက်နက်ကြီးချမှတ်တော့မမိကောင်းသွားတာဖြစ်တယ်ဟုတ်ကဲ့ဒီနေ့ရောပြောပါပါကြောက်ဖြစ်လဲရောပါဒီတကယ်ဖြစ်လာမဖြစ်လာဆိုတော့ကျွန်တော်လည်းမသိရသေးဘူ
းမြောက်ပိုင်းမဟာမိတ်အဖွဲ့တွေဖြစ်တဲ့ TNLA တအောင်ပလောင် MNDA ကိုကနေအေးရခိုင်အဖွဲ့တွေအနေနဲ့ခီးတဲ့တွေအသက်အန္တရာယ်မရှိစေရဆိုပြီးရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲဖြစ်တဲ့နေရာတွေကိုမလာကြဖို့တတိပေးချက်တွေထုတ်ပြန်ပြီးနောက်ပိုင်းအခုလိုဖြစ်ပွားနေတာပါမြန်မာစစ်တပ်ဟာအရက်ဖက်ကားတွေအရက်သားခီးတဲ့ရင်တွေကိုတုံးပြီးစစ်လက်နက်ခဲယမ်းတွေကိုတဲဖို့နေတယ်လို့လဲမြောက်ပိုင်းမဟာမိတ်အဖွဲ့တွေကဆွဆွဲထားပါတယ်။ဒီလဩဂလလေပိုင်းကပြည်ဦးလွင်နဲ့နောင်ချိုကိုမြောက်ပိုင်းမဟာမိတ်အဖွဲ့တပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်တာတွေလုပ်ခဲ့တဲ့နောက်နှစ်ဖက်အပြန်အလှန်တိုက်ပွဲတွေဖြစ်ပြီးရှမ်းပြည်နယ်မြောက်ပိုင်းမှာမတည်ငြိမ်မှုတွေပိုတိုးလာနေပါတယ်။ဒေသတွင်းသွားရေးလာရေးခက်ခဲနေတာကြောင့်တရုတ်နယ်စပ်ကုန်သွယ်ရေးကိုပါတိုက်ခိုက်မှုတွေရှိလာတာပါ။အ अयता मरो यिनवे तके खेंगे या दलो लु ठीकै तेजो मुले ले सिगे वारे दिलो नपत सी तेम मा नेरा गो अपि अके यसे नाइ बो चोबा मु दिये अनिने असोया ङेङे कोसेले रुइ ने म्याव बाई महा मी तफ्वे रुइ अजा अकु लामे सनेने मा लो शेमी ने म्याव बाई चाइन्दो म्यो मा ट्वेसो ङी नाइ बो सिनि वारे म्याव बाई महा मे तत्वे बक कोसेले अचो अदि सुनि ब्वे अट्वे ठक्वा त्वा बि लो तियेने ले बक अति बि वारे नपत सुनि ब्वे ङी नाइ मु रुइ फिट ला बो एनिजिन तियो नाइ गे बक ले दजों तिया फिया पे बों या वारे မကြသေးခင်ကပဲမြောက်ပိုင်းမဟာမိတ်အဖွဲ့တွေကိုတရုတ်အစိုးရကခွင့်ပြုပြီးတရုတ်မြန်မာနယ်စပ်တင်းကြီးအေဂျင်ကြီးအတွက်သူတို့သဘောထားကိုပြောဆိုခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံအတိုင်းအဝန်ကြီးတို့တရုတ်နိုင်ငံမှာတွေ့ဆုံစဉ်ကလည်းရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲတွေနဲ့ပတ်သက်လို့တရုတ်နိုင်ငံရဲ့အစိုးရအချက်နဲ့အဲ့ဒီဒေတာတွေတင်းကြီးအေဂျင်ကြီးဆောင်ရွက်ဖို့လိုလားကြ
ပြည်သူတွေကိုအားလုံးပဲကြားနာကြပါစေလို့ဆုတောင်းပေးပါတယ်ရှင်။ကြက်သိန်းထောင်ချီဆုံးတာတွေဖြစ်နေတယ်လို့လည်းကုန်သေးဝင်ထဏပကတုတ်ပြန်ထားပါတယ်ခင်ဗျာ။တိုက်ပွဲတွေဖြစ်နေတဲ့ချင်းမီနယ်မြောက်ပိုင်းကဒေသခံတွေလုံခြုံရေးအရဆွေးနွေးတဲ့အကြောင်းကိုကုကောင်းဆန်ဟင်းပြောပြသွားတာဖြစ်ပါတယ်။ကုတ္တခါရောဒီချင်းမီနယ်မြောက်ပိုင်းကနေရခိုင်ပြည်နယ်ဘက်ကလုံခြုံရေးချင်းတွေကိုကြည့်အောင် ပြည်သူတွေကိုတိုင်းပြည်သူတွေကိုတိုင်းပြည်သူတွေကိုတိုင်းပြည်သူတွေကိုတိုင်းပြည်သူတွေကိုတိုင်းပြည်သူတွေကိုတိုင်းပြည်သူတွေကိုတိုင်းပြည်သူတွေကိုတိုင်းပြည်သူတွေကိုတိုင်းပြည်သူတွေကိုတိုင်းပြည်သူတွေကိုတိုင်းပြည်သူတွေကိုတိုင်းပြည်သူတွေကိုတိုင်းပြည်သူတွေကိုတိုင်းပြည်သူတွေကိုတိုင်းပြည်သူတွေကိုတိုင်းပြည်သူတွေကိုတိုင်းပြည်သူတွေကိုတိုင်းပြည်သူတွေကိုတိုင်းပြည်သူတွေကိုတိုင်းပြည်သူတွေကိုတိုင်း Dane, Katola Gwengo, Pipin, Chinima, Sini, Elule, Didagan, Little Kuz Lediga, Pilbare, Few is in out nine going up, said the Mimiamiro, the name people Tavarek.
ဒီခိုင်းပြည်နယ်ပုံလူကျုံမြို့နယ်ရိုဒီယုံနယ်တဲတော်ရွာကြားကားလမ်ပေါ်မှာဂုံတင်ကား၃စီးမိရှုဖြက်စီခံရတဲ့ဖြစ်စဉ်နဲ့ပတ်သက်လို့တမရတော်တရင်မှပြန်ကြားရေးဖွဲ့အတွင်းမှဘုံမှုကျုံစုံမင်းထုံးကကိုလိုပြောပါရယ်အဲဒီဂုံတင်ကားမိရှုခံရတဲ့ကြားလမ်မနေကညလို့ပေါ့အကြံပြုရတယ်ဒီမှာပြောကြတဲ့ဆက်တာနဲ့ရိုးတရုံရဲ့ဘုဟုလောက်ပါပဲဆရာဒီလိုတော့အနေနဲ့အားစုပ်ပါတဲ့အ ဒီမွေတောင်တာစကန်းကိုရခိုင်လက်နက်ကအေးဖွဲ့ကနေဝင်ရောက်တိုက်ခိုက်ခဲ့ပြီးဒီတိုက်ပွဲမှာနှစ်ဖက်ထိခိုက်မှုတွေရှိနေခဲ့တာပါတိုက်ပွဲတွင်ကြာဆုံးမှုတွေကိုတော့နှစ်ဖက်ပြောဆိုနေကြပါပဲဒီချာတိမ်မပြုတ်နိုင်ခဲ့ပါဘူးဒါပြင်ရန်ကုန်စစ်တွေကလန်းကိုလည်းနှစ်ဖက်တပ်တွေကနေတွာလာခွဲပိတ်ပင်ထားခဲ့ပါတယ်မြင်းမြင့်တဲသောဒေသခံရွာသားတို့ကတော့ကုန်တင်ကမ်းမှာစာနာရိတ
ยังไงเล่นกันไอ้พวกจังใจยี่ตังกันใครทุกข์ก็รู้ยามาสิตังกันเนี่ยยาตากาลูกตรงนี้สิบสี่สิบเจ็ดสองแล้วลูกไอ้พวกกันเนี่ยสิบสี่เกี่ยงคู่ลูกเจ้าว่าเลยโอ้ยเจ้าเลยเจ้าเลยที่ผมมาสิตังกันนี่ที่เดียวเนาะยาตากาลูกตรงนี้เนี่ยมาที่เดียวที่ทับอุ้งที่เดียวเนี่ยเป็นอะไรก็ได้ชิ้นชิ้นพวกเดียวยาตังเนี่ยชิ้นนะที่เดียวที่ก้าวเข้ามาในชิ้นที่เดียวเนาะ
ที่อะไรอะไรอะไรก็เลยนะมีอย่างนั้นก็ที่เดียวสิ่งนั้นก็ที่เดียวเลยปากกันปากกันมาแล้วก็ถ้าเราไปดูมีเชิงเดียวก็ที่เดียวเราไม่ใช่นะครับก็เราไปดูมีเชิงเดียวก็ที่เดียวเราไม่ใช่นะครับก็เราไปดูมีเชิงเดียวก็ที่เดียวเราไม่ใช่นะครับก็เราไปดูมีเชิงเดียวก็ที่เดียวเราไม่ใช่นะครับก็เราไปดูมีเชิงเดียวก็ที่เดียวเราไม่ใช่นะครับก็เราไปดูมีเชิงเดียวก็ที่เดียวเราไม่ใช่นะครับก็เราไปดูมีเชิงเดียวก็ที่เดียวเราไม่ใช่นะครับก็เราไปดูมีเชิงเดีย Africa တင်တာနဲ့ကားသွားလာခွေကိုပိတ်ပင်ထားတယ်လို့ဆိုပါတယ်
မဖြစ်တော့ဘဲတာတာတွေရှိတယ်ဆိုတော့ဘယ်သူတို့ဘယ်သူမှမပြောပါဘူးအခုကအဲ့ဒီရေချာတို့ဘာတို့ကမဖြစ်ခလုံးကပြိနေကြတာဟုတ်ကာမပေါ်ရဆိုတော့အကုန်လုံးလူထုကကြမှာပြတ်ပါတော့တာပဲ
ဒီရက်ပိုင်းတွင်းမှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေတယ်လို့အရသားတွေလည်းသေချေထိခိုက်မှုတွေများနေပါတယ်ဩဂုတ်လ28ရက်နေ့နဲ့29ရက်နေ့ဗုဒ္ဓတော်မြို့နယ်စင်သေးပြင်းရွာဘက်မှာဖြစ်ပွားတဲ့တိုက်ပွဲတွေမှာအရသားတွေထိခိုက်မှုရှိခဲ့တယ်လို့စင်သေးပြင်းရွာသားသူကပြောပါတယ်
ဒီကနေ့လည်းဆိုတော့အဆူမှာပေါ့လေတက်ကနေလက်နေကြီးပိုက်လို့ဥယင်သားရောမှာလမ်းမောင်သားဆိုတဲ့ဒီရဲ့နေအင်တာနက်မင်းလောင်တော့တယ်ဖန်ဒီရဲ့ဆိုတဲ့ဒေလီရောမှာလေကမင်းမဦးလက်နေကြီးကြည့်တယ်နောက်ပြီးတော့ဆီရှိရဲ့နေရတာပေါ့လေအဲ့ဒီထိတ်ထူပေါ့ဆိုတဲ့ရောမှာဒေလီတရားကိုပြတ်ခံလို့ဆိုလာတဲ့လေကြားပါတယ်
အမျိုးသမီးတွေလက်နက်ကြီးထိမှန်ပြီးထိတ်သူပေါက်ရွာသားတို့တိုက်ဆုံခဲ့တဲ့ကြောင်းထိတ်သူပေါက်ရွာသားတို့ကလည်းအတီးပြုတ်ပြောဆိုခဲ့ပါတယ်။သမ္မတတော်သတင်းဆုံးပြန်ရေးဖွဲ့ကတော့ဗုဒ္ဓမြို့နယ်မှာတိုက်ပွဲဖြစ်ပွားတာမရှိဘူးလို့ပြောပါတယ်။ပြီးခဲ့တဲ့ဩဂုတ်လ24ရက်နေ့ကလည်းမင်းပြမြို့နယ်တွင်ပန်းမြောင်ကျေးရွာပေါ်မှာလက်နက်ကြီးကြားရောက်ပောက်ကွဲခဲ့လို့ကျောင်းနေရွယ ကျွန်တော်တို့ရဲ့ကိုယ်မျိုးတို့ကျညာပေးခဲ့တာဖြစ်ပါတယ်။လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းဒေသနဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်နဲ့မြောက်ပိုင်းမှာမိတ်ဖွဲ့ရခိုင်လက်နက်ကိုင်အေးတောင်ဘလောင်ဖွဲ့တီအန်အယ်လီကိုကဖွဲ့တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပေါ်နေစေဖြစ်ပါတယ်။တိုက်ပွဲတွေဆုံးသတ်နိုင်ဖို့လာမယ့်အောက်ဂုလ 32ရက်နေ့လုံခြုံရေးရအမခန့်ချက်ပေးထားတဲ့အတွက်မြောက်ပိုင်းမှာမိတ်ဖွဲ့တွေတက်ရောက်သွားဖို့ရှိတယ်လို့လည်းအေးပြန်ကြားရေးတာဝန်ခံခိုင်တုခကပြောဆိုခဲ့ပါတယ်ခင်ဗျာ။
ဒီခိုင်မီနယ်မှာကားသုံးစင်းကိုမိရှိုးခဲ့တာနဲ့ပတ်သက်ပြီးတော့ကိုနိုင်ကွင်းသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံဘက်ကသတင်းပို့ကိုမပြောခင်မှာကုဒ်ခါရောဒီနက်ဖြန်စနေညတိုင်းရက်လေးတိုင်းမှာဆွေးနွေးမဲ့အကြောင်းအရာကိုအတည်ပြုခြင်းပါတယ်ခင်ဗျာ။
NLD ဒီမိုကရေစီအဖွဲ့ချုပ်အယတအစိုးရလက်ထက်မှာအစိုးရအပါအဝင်စစ်တပ်ရေးစားတဲ့အာဏာပိုင်ဖွဲ့စည်းတွေဟာအစိုးရဓမ္မမဟုတ်စစ်တပ်ပေါ်ဝေဖန်ကြသူတွေအပေါ်တရားစွဲဆိုတာတွေခက်စစ်စစ်တွေးလာရပါတယ်။အခုလိုတရားစွဲဆိုတာတွေဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆိုတဲ့ဒီမိုကရေစီစံချိန်စံနှုန်းအပေါ်ဘယ်လိုကန့်သတ်တရှိရာရောက်ပါသလဲ။ဘယ်လိုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့် ဒီနေ့တော့ညာနှစ်3နှစ်9992 ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်
ဒါရှင်နေနေကျွန်တော်ရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်ကြပါတယ်။ဗီဒီယိုမြန်မာပိုင်းကနေတောက်ကြနေတဲ့နေခင်သတင်းတွေကိုဆက်ပြီးတော့တန်လွှင့်ပေးနေပါတယ်။အခုတော့အမေရိကန်နိုင်ငံဘက်ကသတင်းတစ်ပုဒ်ကိုလည်းပေးကြပါတယ်။အမေရိကန်မှာ TBS လို့ခေါ်တဲ့ဒီယာယီကာကွယ်ပေးအဆင့်နဲ့လက်ရှိနေထိုင်သူ၃သိန်းကျော်ရှိပါတယ်။သူတို့မိခင်နိုင်ငံတွေမှာအနေနဲ့မကင်းဘူးလို့ယူဆရတဲ့နိုင်ငံသားမဟုတ်သူတွေကိုအမေရိကန်မှာနေထိုင်လုပ်ကံကွယ်ပေးထားတာဖြစ်ပါတယ်။
ဒါပေမဲ့ထရမ့်အစိုးရကဒီစီဇန်ကိုပယ်ဖျက်ဖို့ကြိုးစားနေရာကြောင့်မိသားစုအတော်များများစိုးရိမ်နေကြပါတယ်။ခရစ်စတီနာစမစ်ရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ။2018ခုနှစ်ကအဲ့ဒီအချိန်အမိမြေလွန်သွင်းရေးဝင်ကြီးခရစ်စတီနာစံရဲ့ပြောဆိုချက်တစ်ခုကြောင့်အာယာလာရုမိသားစုဘဝဟာဇော်ဒိုမိုးမျိုးဖြစ်သွားပြီးအထိတ်အထိတ်လန့်လန့်ဖြစ်ခဲ့ကြပါတယ်။ ဒီစီဇန်ကိုအဓိကခန်းစားနေကြတာကလက်နက်ကင်ပြည်ပခဆက်ဖြစ်နေတဲ့တဘာဝဘေးရန်ကြာနေတဲ့ဒါမှမဟုတ်တခြားသူမတူတဲ့အခြေအနေတွေကြုံနေရတဲ့အယ်ဆယ်ဗာဒေါ၊နီကရာဂွါ၊ဟွန်ဒူရက်စ်နဲ့ဆူဒန်နိုင်ငံတွေကနေထွက်ပြေးလာပြီးအမေရိကန်မှာရွှေ့ပြောင်းနေထိုင်သူတွေဖြစ်ပါတယ်။နီယိုဆန်ရဲ့ပြောဆိုချက်ကိုကြားပြီးသူတို့မိသားစုတွေအခြေအနေကိုအာယာလာကအခုလိုပြောပြပါတယ်
လာဗဒန်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်နော်န သူ့နေထိုင်ခွင့်နဲ့ပတ်သက်ပြီးနည်းနည်းပိုနားလည်လာတာပါ။အ
ဲဆဘရောမှာငလင်ကြီးလှုပ်တဲ့2000ခုနှစ်မှာအယလာရုမီသားစုအမေရိကန်ကိုရောက်လာတာပါ။ TPS နဲ့ဒီထိုင်ခွင့်ရပြီးတဲ့နောက်မှာမှအမေရိကန်နှစ်ယောက်နီးစရာအိမ်နဲ့အလုပ်အကိုင်တွေရခဲ့ကြပြီးနောက်တော့ကလေးနှစ်ယောက်ရလာတာပဲဖြစ်ပါတယ်။ခင်မွန်းဖြစ်သူဟိုဆေးအယလာကလည်းသူ့ခံစားချက်ကိုအခုလိုပြောပြပါတယ်။
No sentimos más de acá que nuestro país.
ကျွန်တော်တို့အမေရိကမှနေလာတာနှစ်20ကျော်ပါပြီ။ဒီလိုပဲကျွန်တော်တို့အိမ်ပြသက်မှတ်ထားတာပေါ့။ကလေးတွေကလည်းဒါဟာသူတို့အိမ်ပဲလို့ခံစားကြရပါလေ
။ဒါပေမဲ့ TPS အစီအစဉ်ကိုအဆုံးသတ်လိုက်ရင်တော့အိုင်လာတို့မိသားစုတိုင်းကြီးကနေမောင်းထုတ်ခံကြရမှာပါပဲ။ TPS အစီအစဉ်နဲ့ပတ်သက်လို့ တရားရုံးမှာလက်ရှိတင်ပြလျှောက်ထားရင်ဆိုင်နေပြီးအယလာရုမီသားစုကိုထည့်သွင်းဖို့ပြထားပါတယ်။အမေရိကန်အမှတ်9အယူခံတရားရုံးကနှစ်ဖက်လျှောက်လဲချက်တွေကိုဒီလအစောပိုင်းကကြားနာခဲ့ပါတယ်။လူမှုဆိုင်ရာရှေ့နေဒီအေဂိုဖာရာရာဟာဒီအမှုရဲ့ဥပဒေအကျိုးဆောင်မှာ
de la administración Trump tiene un perfil conservador. Entonces estamos
ဒီမှုကတရားရုံးချုပ်ဒီရောက်သွားဖို့လာလာတိတ်များပါတယ်။နောက်ဆုံးတရားသူကြီးတို့ခံထားလိုက်ပြီးတဲ့နောက်တရားရုံးချုပ်ဟာ conservative ဘက်ပိုရင်းလာပါတယ်။ဒါကြောင့်ကျွန်တော်တို့လျှောက်ထားတာရှုံးသွားနိုင်ပါတယ်။ဒါပေမဲ့အဆုံးထိဆက်ရင်ဆိုင်သွားဖို့ပိုင်းချက်ထားပြီးသားပါ
။ဒီအခြေအနေနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့အမိမေလုံချုံရေးဌာနကို VOA ကဆက်သွယ်ခဲ့ပါတယ်။တရားစစ်ဆေးချက်အမှုတစ်ခုနဲ့ပတ်သက်လို့ပြောဆိုတာမရှိပါဘူးဆိုပြီးမှတ်ချက်ပေးဖို့ညင်းခဲ့ပါတယ်။ဒါပေမဲ့နိုင်ငံတွေနဲ့အဲ့ဒီနိုင်ငံတွေရဲ့နိုင်ငံသားတွေဟာ TPS အဆင့်ပေးဖို့တတ်မှတ်ချက်ပြည့်မီသေးသလားဆိုတာနဲ့ TPS ကိုအဆုံးသတ်လိုက်ရင်အဲ့ဒီနိုင်ငံတွေကအခြေအနေတွေပြောင်းလဲလာစီမလားဆိုတာကိုမပြတ်ဆန်းစစ်ဖို့လက်ရှိဥပဒေမှာပြဋ္ဌာန်းထားတယ်လို့အမိမေလုံချုံရေးဌာနကပြောပါတယ်ခင်ဗျာ
ဒီပညာနဲ့ပတ်သက်လို့ကမ္ဘာတဝမ်းဘလော့ဂ်တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာဘလော့ဂါတွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်။ထုတ်လွှင့်ပြီးတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website မှာကြံရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ဘလော့ဂါတွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ဘလော့ဂါလို့ကောင်းစင်တက်ပြီးတော့ burmese@voanews.com ကိုအီးမေးလ်ပို့ပေးစီခြင်းပါတယ်ရှင
်။ဒီမြန်မာပိုင်းကနေခြေစော်ရင်းနေညနေခင်းသတင်းတွေကိုညနေ9:00နာရီတိဆက်ပြီးတော့တန်လွင့်ပေးနေပါတယ်။ကျွန်တော်တို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ် PP ချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ9:00နာရီခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။အခုတော့ကြံနေသေးတဲ့အချိန်တွင်မှာသတင်းချင်းကြုပ်ကိုကိုကျော်ကျော်သိန်းကတလဲချင်ညာပြီးမှဖြစ်ပါတယ
်ဒီကဘာစစ်စတင်ခဲ့တဲ့နေ့စစ်စစ်ပြည့်ထိမ်းမဖြစ်ပိုလန်နိုင်ငံမှာကျင်းပမဲ့အခမ်းအနားတွေကိုတော့တက်မဲ့အစီအစဉ်ကိုအမေရိကန်သမ္မတဒေါ်လန်ထရမ့်ကပယ်ဖျက်လိုက်ပါတယ်ကာရေဘီယံဒေသကနေဖလော်ရီဒါပြည်နယ်ဘက်ကိုဦးတည်လာနေတဲ့ဒိုရီယန်မုန်တိုင်းဟာဒိုရီယန်ဟာရီကိန်းမုန်တိုင်းကြီးအာရုံစိုက်ဖို့ဝါဆော့မြို့တော်မှာကျင်းပမဲ့အခမ်းအနားတွေကိုသူကိုယ်စားဒုတိယသမ္မတမိုက်ပန့်စ်ကိုလွှတ်မယ်လို့သမ္မတထရမ့်ကပြောပါတယ်။မွန်တိုင်းဟာတိတ်ကိုကြီးမားမဲ့ပုံရှိတာမို့သူ့အနေနဲ့တိုင်းပြည်မှာရှိနေဖို့တိတ်ကိုရည်ကြည်တယ်လို့လည်းဆိုပါတယ်။မွန်တိုင်းဒူရီယန်ကတော့ဒီကနေ့နှောင်းပိုင်းမှာအလွန်ကြီးမားတဲ့မွန်တိုင်းကြီးဖြစ်အားကောင်းလာနိုင်တယ်လို့အမေရိကန်ဟာရီကိန်းဌာနကထုတ်ပြန်ကြေညာထားပါတယ်။ဒူရီယန်ဟာရီကိန်းမွန်တိုင်းဟာဘာဟားမားနိုင်ငံအနောက်မြောက်ပိုင်းကိုလက်ရှိဖြတ်နေပြီးဖလော်ရီဒါကျွန်းဆွယ်ကိုဒီတရင်ဘက်ကိုစနေတနင်္ဂနွေနေ့တွေမှာချဉ်ကပ်လာချိန်တွင်အင်မတန်အန္တရာယ်ပြင်းထန်တဲ့အစမှာဆက်ရှိနေဖို့များတယ်လို့ဟာရီကိန်းဌာနကသတိပေးထားပါတယ်။အာဂါဒါမှာအမေရိကန်စစ်ဖက်ရဲ့အဆုံးစွန်စိုးမိုးမှုကိုကာကွယ်ဖို့ဆိုပြီးအမေရိကန်အာဂါဒါကုတ်ကဲမှုစစ်ဌာနချုပ်ကိုဂျာဂါရီနီကစတင်ဖွင့်လှစ်လိုက်ပါတယ်။သမ္မတအင်ဂျီရောနှင်းစီဥယျာဉ်မှာလုပ်တဲ့စစ်ဌာနချုပ်တဲ့စတင်ထူထောင်တဲ့အခမ်းအနားမှာသမ္မတဒေါ်နယ်ထရမ့်ကဒီကနေ့ဟာအမေရိကန်နိုင်ငံတော်လုံခြုံရေးနဲ့ကာကွယ်ရေးမှာအာဂါဒါရဲ့အထူးအရေးပါမှုကိုအတိအမှတ်ပြုလိုက်တဲ့သမိုင်းဝင်ညတနေ့ဖြစ်တယ်လို့ပြောသွားပါတယ်။ဒီစစ်ဌာနချုပ်တဲ့ဟာအာဂါဒါထဲမှာအမေရိကန်အကျိုးစီးပွားတွေကိုကာကွယ်ပေးတဲ့နေရာမှာတိုးတက်လာမယ်လို့အမေရိကန်စစ်ဖက်ကမျှော်လင့်ထားတာပါ။ရုရှားနဲ့တရုတ်ကအပြင်းထန်ပူလုဆောင်လာနေတာနဲ့အမျှအမေရိကန်အာကာသကာကွယ်ရေးကိုပြန်လည်ဖွဲ့စည်းဖို့နဲ့နီးပညာပိုင်းတိုးတက်လာစေဖို့ရည်ရွယ်ပြီးဒီအာကာသကုတ်ကဲမှုစစ်ဌာနချုပ်တွေကိုဖွင့်လှစ်လိုက်တာပါ။အမေရိကန်နိုင်ငံအနေနဲ့ဗင်နီဇွဲလားနိုင်ငံအပြောင်းလဲအတွက်ဆင်ခြင်ရှိနေပြီလို့ဗင်နီဇွဲလားနိုင်ငံဆိုင်ရာအမေရိကန်အထူးသံတမန်ကပြောလိုက်ပါတယ်။အထူးသံတမန်အဲလီယော့အေဗရမ်ကလွတ်လပ်တဲ့ယူကော့ပွဲတွေနဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးအတွက်ရှေ့ဆက်နိုင်ဖို့သမ္မတနီကိုလာမာဒူရိုအာနာကနေဆင်တည်ဖို့အခွင့်အရေးကြားတယ်လို့ပြောပါတယ်ခင်ဗျာ။
တင်ကျင်းချုပ်ကိုကိုကျော်ကျော်သိန်းချင်ညာပေးကြတာဖြစ်ပါတယ်ဒီညနေအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးတော့အတန်ဖန်းအင်ဂျင်နီယာကတော့ Vitex Zone ရဲ့ဖြစ်ပါတယ် VOA American အတန်ညပိုင်းမြန်မာဘာသာအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိလိုင်းဒိုမီတာ25 30 51နဲ့လိုင်းလိုမီတာ190တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOA ကိုနားဆင်တဲ့တော်လည်ကျေးဇူးတင်ပါတယ်သောရရှင်လေးအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington. From Washington.